Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်ဖေဖော်ဝါရီလ17ရက်ဗုဒ္ဓဘူးနေ့ညနေပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်နှားဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မူဖြစ်ကျွန်မစုမုံကတာဝန်ယူတင်ဆက်မှာပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ယူကရိန်းရဲ့နိုင်ငံတကာဆွေးနွေးပွဲကျင်းပမယ့်အချိန်မှာပဲတိုက်ပွဲတွေလည်းဆက်လက်ဖြစ်ပွားနေပါတယ်။မတိမငြိမ်အခြေအနေတွေပေါ်ပေါက်နေတဲ့ယမန်နိုင်ငံမှာလုံခြုံရေးအတွက်စိုးရိမ်နေကြောင်းအမေရိကန်နဲ့ဗြိတိန်တန်ယုံတွေကလုပ်ငန်းတွေကိုရပ်ဆိုင်ထားလိုက်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာရဲ့ဒေသတွင်းသတင်းတွေကိုကိုသားညုံနဲ့အတူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းအတွက်သောတာရှင်တွေကိုတင်ဆက်ပေးမယ့်သတင်းလွှာတွေထဲမှာဆိုရင်တော့အမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်ရေးဒီကနေ့ရန်ကုန်လွှတ်တော်မှာကျင်းပတဲ့၄ဘွေဆိုင်ဆွေးနွေးပွဲမှာကျောင်းသားတွေရဲ့တောင်းဆိုမှုရလက်အဖြစ်ဘာတွေများလိုက်ရောမှုရခဲ့ပါသလဲ
။ရန်ကုန်လွှတ်တော်မှာဆွေးနွေးတဲ့ဆွေးနွေးပွဲကကျောင်းသားတွေဘက်ကတောင်းဆိုတဲ့အချက်၁၁ချက်လုံးကိုသဘောတူတဲ့ဆိုတဲ့အနေအထားမှာရှိပါတယ်ဗျာ။
ကိုယ်တိုင်သွားရောက်ပြီးတော့သတင်းယူနေတဲ့ VOA သတင်းတော်ကိုစီတူပါရှင်နောက်ဆုံးရအခြေအနေတွေကိုမကြခင်အပြည့်စုံနားဆင်ရပါမယ်နောက်ပြီးတော့ဒီစစ်ရေးတင်းမာမှုတွေဖြစ်နေတဲ့ကိုကန့်အရေးငိမ့်ညမ်းစွာအဖြေရှာဖို့မြန်မာအစိုးရကိုတရုတ်အစိုးရကတိုက်တွန်းလိုက်တဲ့သတင်းစတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုသားညူဦးတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ယူကရိန်းနိုင်ငံမှာပြီးခဲ့တဲ့ဧပြီလကစပြီးလူပေါင်း 9,300 ကျော်သေဆုံးခဲ့တဲ့ပရိဖက်နဲ့ပတ်သက်လို့ယူကရိန်း၊ရုရှား၊ဂျာမနီနဲ့ပြင်သစ်နိုင်ငံကခေါင်းဆောင်တွေဆွေးနွေးဖို့ရှိနေချိန်မှာပဲတိုက်ပွဲတွေလည်းဒီကနေ့ထိဆက်လက်ဖြစ်ပွားနေပါတယ်။ယူကရိန်းနိုင်ငံအရှေ့ဘက်ကခွတ်တော်ရေးသဘုံတွေထိန်းချုပ်ထားရာဒေါနက်စ်မြို့ကဘတ်စကာဂိတ်တခုမှလက်နက်ကြီးထိမှန်ခဲ့တဲ့အတွက်လူ2ယောက်ထဏ်မင်းနဲ့သေဆုံးတဲ့အကြောင်းသဘုံတွေနဲ့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကတာဝန်ရှိသူတွေကလည်းပြောပါတယ်။ဒါပေမဲ့မြို့အနီးမှာသဘုံတွေရဲ့တက်ခတ်မှုကြောင့်စစ်သား19ယောက်ထဏ်မင်းနဲ့သေဆုံးပြီး88ယောက်ဒဏ်ရာရခဲ့တယ်လို့လည်းယူကရိန်းစစ်တပ်တာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။ဘယ်လာရုစ်နိုင်ငံကဆွေးနွေးပွဲမတိုင်မီမှာပဲယူကရိန်းသမ္မတပက်ထရိုပိုလိုရှန်ကိုကတော့ယူကရိန်းနဲ့ဥရောပသမဂ EU အနေနဲ့တသန်နဲ့ထွက်မှာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အစိုးရတပ်တွေနဲ့ရုရှားလူလာသူခွတ်တော်ရေးသမားတွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအဆုံးသတ်ရေးလေးဝန်ဆိုင်ထိပ်သီးအစည်းအဝေးကနောက်ဆုံးခွင့်ရတစ်ခုဖြစ်နေလဲအစိုးရမှပြောဆိုထားတာပါ။အမေရိကန်သမ္မတဘရက်အိုဘားမားကလည်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့တယ်လီဖုန်းကတစ်ဆင့်စကားပြောခဲ့ပြီးယူကရိန်းညဉ့်ညဲအစီအစဉ်ကိုထောက်ခံမှုတိုက်တွန်းတဲ့အကြောင်းသမ္မတအမျိုးတော်ကပြင်ညာချက်ထုတ်ပြန်ခဲ့တာပါ။တိုက်ပွဲတွေကြောင့်သေဆုံးသူတွေပိုများလာနေတာတွေကိုအလေးထားထောက်ပြပြီးရုရှားသမ္မတအနေနဲ့ဘယ်လာရုစ်နိုင်ငံမင်းစ်မြို့တော်မှာပြင်သစ်ဂျာမနီယူကရိန်းနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါညဉ့်ညဲအစီအစဉ်ကိုအားပေးထောက်ခံဖို့ကအရေးကြီးတဲ့အကြောင်းလဲသမ္မတအိုဘားမားကပြောဆိုခဲ့ပါတယ်။
ဂျီမန်နိုင်ငံမှာလုံခြုံရေးချင်တွေစိုးရွားလာတာကြောင့်အမေရိကန်နဲ့ဗြိတိန်တို့ကဂျီမန်နိုင်ငံအတွင်းကသူတို့ရဲ့တန်ယုံလုပ်ငန်းတွေကိုယာယီစတဲ့ဆိုင်းလိုက်ပါတယ်။ဂျီမန်နိုင်ငံဆာနာမြို့တော်မှာရှိတဲ့တန်ယုံဝန်ထမ်းတွေကိုပြန်ရုပ်ထားတယ်လို့အမေရိကန်နိုင်ငံကြီးဌာနကအင်္ဂါနေ့နှောင်းပိုင်းမှာကြေညာခဲ့တယ်လို့ပဲဗြိတိန်ကလည်းသူတို့ရဲ့တန်ယုံဝန်ထမ်းတွေကိုဂျီမန်ကနေပြီးရုပ်ထားတယ်ဆိုတာကိုဒီကနေ့အစောပိုင်းကြေညာလိုက်ပါတယ်။ပြင်သစ်နိုင်ငံကလည်းမနေ့ပြန်ကြလို့ရှိရင်သူတို့ရဲ့တန်ယုံယာယီပိတ်ဖို့ရှိတယ်ဆိုပြီးတော့ကြေညာထားပါတယ်။မကြသေးခင်ကဖြစ်ခဲ့တဲ့တစ်ပတ်သက်ဆောင်းချက်တွေဟာဂျီမန်နိုင်ငံရဲ့နိုင်ငံရေးအသွင်ကူးပြောင်းမှုကိုနှောက်ယှက်ဖြစ်စေပြီးတော့ဂျီမန်နိုင်ငံသားတွေနဲ့မြို့တော်မှာရှိတဲ့တန်တမန်အတိုင်းဝိုင်းကိုပါချင်းချောက်တဲ့အကြမ်းဖက်မှုတွေဖြစ်လာစေဖို့အခြေအနေဖန်တီးလာတယ်လို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရသူဂျန်ဆာကီကပြောပါရယ်ဂျီမန်ပြည်သူတွေဟာညီညွတ်ပြီးတော့ညီညာရေးနဲ့ဖွံ့ဖြိုးမှုအလားအလာကောင်းတွေဖြစ်လာဖို့ကြိုးစားဆောင်ရွက်နေကြတဲ့ဂျီမန်နိုင်ငံသားတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ကတော့ဆက်ပြီးတော့အကူအညီပေးသွားမယ်ဆိုတာကိုအခမ်းအနားခိုင်မာထက်လောင်းပြောဆိုသလိုပဲအချင်းတွေတူးတက်ကောင်းမွန်လာတာနဲ့အမျှမြို့တော်ဆန္ဒကိုတန်တမာလုပ်ငန်းတွေပြန်စနိုင်ဖို့အတွက်နီလန်းရှာသွားမယ်လို့လည်းအမေရိကန်ပြည်ထောင်စုပြောခွင့်ရသူကပြောခဲ့ပါတယ်။ယီမန်နိုင်ငံကိုခီးသွွာလာမှုတွေမလုပ်ကြဘူးနဲ့ယီမန်နိုင်ငံတွင်းမှာရှိနေသူတွေလည်းပြန်လည်ထွက်ခွာကြဖို့အမေရိကန်ရောဗြိတိန်ကပါသူ့ရဲ့နိုင်ငံသားတွေကိုအကြံပြုထားပါတယ်။ယီမန်နိုင်ငံတွင်းမှာနိုင်ငံရေးအခြေအနေတွေကြုံနေရတာလောက်ချီကြခဲ့ပါပြီ။ဒီရှီယာသဘုံတွေကတမရအဒူရာဘစ်မန်ဆူအာဟာဒီရဲ့နေအိမ်ကိုသိမ်းလိုက်ပြီးတဲ့နောက်ပိုင်းဒီတမရကသူ့ရဲ့အစိုးရတစ်ဖွဲ့လုံးယာလူကနေပြီးတော့နှုတ်ထွက်သွားရပါတယ်။ပြီးခဲ့တဲ့တောက်ကြနေ့မှာတော့သဘုံတွေကတပ်နိုင်ငံလုံးကိုသိမ်းယူလိုက်ပြီးတော့လွှတ်တော်ဖျက်သိမ်းကြောင်းနဲ့ယီမန်နိုင်ငံကိုအုပ်ချုပ်စီမံမှုအတွက်တမရကောင်စီတည်တက်ကိုဖွဲ့စည်းကြောင်းသဘုံတွေဘက်ကကြေညာခဲ့ပါတယ်ခင်ဗျာ
။ဩစတြေးလျနိုင်ငံမှာဓမြောင်တလက်ဓမတလက်အစ္စလာမ်စစ်သွေးကြွ IS အဖွဲ့နဲ့ဆက်နွယ်တဲ့အိန္ဒိ လန်တခုနဲ့အတူလူနှစ်ယောက်ကိုဖမ်းဆီးလိုက်ပြီးတဲ့နောက်အကြမ်းဖက်တက်ခတ်ခံလူဆဲဆဲအခြေအနေကိုဟန်တားနိုင်ခဲ့တဲ့အကြောင်းဩစတြေးလျအာဏာပိုင်ကပြောပါတယ်။ဆစ်နီမြို့ဆိုမှာမနေ့တုန်းကရှာဖွေစီးနှင်းမှုအတွင်းအိုမာအယ်ကူတိုဘီနဲ့မိုဟာမက်ကီယက်ဆိုသူနှစ်ဦးကိုဖမ်းဆီးလိုက်ပြီးအကြမ်းဖက်တက်ခတ်ဖို့ကြံစီမှုနဲ့ရဲကအမှုဖွင့်လိုက်တာပါ။ New South Wales ပြည်နယ်ရဲတပ်ဖွဲ့ဒုတိယကော်မရှင်နာမင်းကြီးကက်သရင်းဘန်ကတော့အသက်24နှစ်နဲ့အသက်25နှစ်အရွယ်တန်တရားရှိသူနှစ်ဦးတို့ဟာမနေ့တုန်းကပဲတက်ခတ်မှုတွေကျူးလွန်မှုစီစဉ်နေကြတယ်လို့လည်းသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ရှာဖွေစီးနှင်းမှုအတွင်းရဲတပ်ဖွဲ့ကတင်စီရမိတဲ့ဗီဒီယိုထဲမှာတော့အဖမ်းခံလိုက်ရသူတယောက်ကတက်ခတ်မှုနဲ့ပတ်သက်လို့တိုင်ပင်နေတာတွေ့ရတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။ဒီချိန်ထဲမှာပဲစီးရီးယားနိုင်ငံကိုတက်ခတ်ရေးသမားတွေဆင်လွတ်ခဲ့တဲ့အစ္စလမ်ဖွဲ့တခုကိုအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်လိုက်ပြီးခေါင်းဆောင်ဖြစ်သူကိုလည်းထောင်ဒဏ်ပြစ်ပေးလိုက်တဲ့အကြောင်းဘယ်ဂျီယံတရားရုံးကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကလေးကရုံးတင်စစ်ဆေးနေတဲ့Sharia for Belgium ဖွဲ့ရဲ့ခေါင်းဆောင် Fort Bergasson ကိုအန်တဝပ်မြို့တရားရုံးက1022နှစ်စီရင်ချက်ချမှတ်ခဲ့တာပါ။တရားလူရှင်းတွေကတော့အမှုနဲ့ဆက်နွယ်ပြီးအစိုးရမှလူပေါင်း46ဦးကိုတရားစွဲဆိုခဲ့ပေမဲ့အနည်းချင်းလောက်သာတရားခွင်ကိုရောက်လာခဲ့ကြပါတယ်။ကျန်တဲ့သူတွေကတော့ Belgium နိုင်ငံကတက်ခတ်ရေးသမား400လောက်တွားရောက်ပူးပေါင်းတက်ခတ်နေတဲ့ Syria မှာရောက်နေတယ်လို့လည်းယူဆနေကြပါတယ်။
ဆီးရီးယားနိုင်ငံတွင် IS စစ်သွေးကြော်တွေဖမ်းဆီးတပ်ဖြတ်တာခံခဲ့ရတဲ့ American ကုညီးလုတ်သား Killer Mula ကို American သမ္မတ Obama ကနေပြီးတော့ဂုံပြူလိုက်ပါတယ်။သူ့ကိုဒီကျွန်တော်တို့ရေးစီကနေပြီးတော့ခေါ်သွားပြီးမဲ့သူ့ရဲ့ဆောင်းရွက်ချက်တွေဟာရှင်သန်စေရှိပါတယ်။ဒါဟာတရားမျှတမှုအတွက်သူနည်းသူဟာနဲ့တိုက်ပွဲဝင်နေသူတွေအလုံးကိုခေါ်အားဖြစ်စေပါတယ်ဆိုပြီးတော့သမ္မတ Obama ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူ့ကိုဖမ်းဆီးတပ်ဖြတ်ရမှာပါဝင်ပတ်သက်တဲ့အကြမ်းဖက်သမားတွေကိုလည်း American ပြည်အောင်စုအနေနဲ့ရှာဖွေဖော်ထုတ်ရေးယူသွားမယ်လို့သမ္မတ Obama ကကြေညာထားပါတယ်။မူလာတည်ဆုံးခဲ့တယ်ဆိုတာကိုတာဝန်ရှိသူရောမိသားစုကပါအင်္ဂါနေ့တုန်းကအတီးပြုတ်ပြောခဲ့ကြပါတယ်။အသက်26နှစ်အရွယ်ဒီကူညီရေးလုပ်သားဟာညမောင်းတပ်ဖွဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာတည်ဆုံးခဲ့တယ်ဆိုပြီးတော့ IS စစ်သွေးကြော်တွေကလွန်ခဲ့တဲ့၄ရက်ကထုတ်ပြန်ပြောဆိုခဲ့တာပါ။ဒါပေမဲ့သူမဘလို့တည်ဆုံးနေဘယ်နေရာမှာတည်ဆုံးနေဆိုတာကိုတော့ American ထောင်လိုင်းရေးအကဲဖြတ်တွေအနေနဲ့မဆုံးဖြတ်နိုင်သေးဘူးလို့အင်ပီရိုပြောခွင့်ရသူ George Arnes ကပြောပါတယ်။ February 6ရက်နေ့က Record အနီးနားမှာဂျော်ဒန်လီတက်ကအမေရိကန်နဲ့ပူးတွဲပြီးတော့လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပြီးမဲ့လို့အဲ့ဒီနေရာမှာအရသာသေဆုံးနေဆိုတဲ့အထောက်အထားတွေမတွေ့ရသေးဘူးလို့လည်းအင်ပီရိုပြောခွင့်ရသူကဆိုပါတယ်။ဒါကြောင့်မလို့ ISIL အဖွဲ့ကထုတ်ပြန်ပြောဆိုချက်ပေါ်မှာမေကွန်ထုတ်ဆရာကတော့ရှိနေပါတယ်။သူဘလို့ကြောက်မဲ့သေဆုံးဒီကိစ္စမှာ ISIL မှာတာဝန်ရှိတယ်ဆိုတာညင်းလို့မရဘူးလို့လည်းဒီပြောခွင့်ရသူကဆိုပါတယ်။မူလာသေဆုံးသွားပြီဆိုတဲ့စာတစောင်ကိုလည်းသူ့ကိုဖမ်းထားသူတွေကနေပြီးတော့သူ့ရဲ့မိသားစုမူလာရဲ့မိသားစုထံကိုပြီးခဲ့တဲ့ရက်ပိုင်းကပြပိုခဲ့တယ်လို့အမျိုးသားလူမျိုးကောင်စီပြောခွင့်ရသူဘနက်တက်မီဟန်ကအင်္ဂါနေ့ကပြောဆိုခဲ့ပါတယ်ခင်ဗျာ
။ UAB ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်သမ္မတရှီချင်းဖင်ဟာလာမယ့်စက်တင်ဘာလမှာပထမဆုံးနိုင်ငံတော်ခီးစဉ်ဖြစ် American ပြည်အောင်စုကိုသွားမှာဖြစ်တဲ့အကြောင်းတရုတ်နိုင်ငံပိုင်းစင်ဝါသတင်းကကြီးညာပါတယ်။တရုတ်သမ္မတဟာ American သမ္မတ Barack Obama နဲ့တယ်လီဖုန်းကနေစကားပြောပြီးတဲ့နောက်သွားမယ့်အချိန်ကိုကြီးညာခဲ့တာပါ။သမ္မတနှုတ်ပြောဆိုချိန်မှာခီးစဉ်အောင်မြင်ချောမှုစီအပြည့်အဝပြင်ဆင်ထားဖို့သဘောတူခဲ့ကြတယ်လို့လည်းသတင်းကဖော်ပြပါဗျ။တရုတ်နိုင်ငံအနေနဲ့ဝယ်ယူစားသုံးမှုပေါ်အခြေခံနဲ့တိုးတက်မှုနဲ့ဈေးကွက်ကသတ်မှတ်တဲ့နိုင်ငံခြားငွေလဲလှယ်လုံးတစ်ခုပေါ်ပေါက်လာအောင်ဥတည်လှုပ်ဆောင်သွားဖို့လည်းတရုတ်သမ္မတကိုသမ္မတဥပမာကတိုက်တွန်းခဲ့တယ်လို့အင်ဖြူရောကပြောဆိုခဲ့တာပါ။တရုတ်နဲ့အမေရိကန်နဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောတူညီချက်ရရှိရေးအခိုင်အမာတန်ရေးတန်ချထားတဲ့အကြောင်းလဲအမေရိကန်သမ္မတကထပ်မံပြောဆိုခဲ့ပါတယ်။ Internet Cyber လုံခြုံရေး Iran Nuclear ရေးနဲ့ပတ်သက်လို့အမေရိကန်ကဥဆောင်ပြီးနိုင်ငံတကာစစ်ဆင်ညှိနှိုင်းမှုတွေလှုပ်ဆောင်နေတာကိုလည်းခေါင်းဆောင်နှုတ်ဦးဆွေးနွေးခဲ့ကြတယ်လို့သမ္မတအင်ဗျူရောကပြောပါတယ်။ American company တွေနဲ့အစိုးရဌာနတွေပေါ် Internet ကနေတိုက်ခိုက်မှုတွေဟာတရုတ်နိုင်ငံက Internet ပေါက်ထွန်းသူ Hackers ရဲ့လက်ချက်အဖြစ် American ကမကြသေးခင်တုန်းကပဲဆွဆွဲထားပြီးတရုတ်နိုင်ငံကတော့ဒီဆွဆွဲချက်ကိုပယ်ချထားတာပါ။
ဆိုင်ဘာလုံခြုံရေးနဲ့ဆိုင်ဘာစစ်ဆင်ရေးမဟာဗျူဟာကိစ္စရပ်တွေပေါ်မှာတုံ့တက်ဆောင်ရွက်ဖို့အတွက်ပြည်အောင်စုအဆင့် agency တစ်တရက်ကိုဖွဲ့စည်းသွားဖို့ရှိတယ်လို့ American သမ္မတအင်ဗျူရောကအင်္ဂါနေ့မှာကြေညာခဲ့ပါတယ် FBI American Federal ထောက်လိုင်းရေးနောက်အမျိုးသားလုံခြုံရေး agency အမိမိလုံခြုံရေးဌာနနဲ့အခြား Federal အဖွဲ့အစည်းတွေပါဝင်ကြတဲ့ဆိုင်ဘာလုံခြုံရေးဆိုင်ရာဆောင်ရွက်ဖို့ဆိုင်ဘာချင်းချောက်မှုထောက်လိုင်းရေးပူးပေါင်းမှုဌာနတရက်ကိုသမ္မတဥပမအစိုးရအနေနဲ့ဖွဲ့စည်းဖို့ကြေညာလိုက်တာပါဒီဌာနဟာမြို့သားထောင်လိုင်းညွှန်ကြားမှုရဲ့ညွှန်ကြားမှုအောက်မှာလှုပ်ရှားဆောင်ရွက်သွားမှာဖြစ်ပါတယ်။စိုက်ဘာချင်းချောက်မှုတွေကိုစမ်းစစ်ဖို့နောက်ရှိပြီးသားထောင်လိုင်းအဖွဲ့တွေကြားသတင်းအပြန့်အလှန်ဖလှယ်နိုင်မဲ့ မူဝါဒရေးဆွဲသူတွေကိုလည်းသတင်းချက်လက်တွေအချိန်မီပေးနိုင်မယ့်အစိုးရအဖွဲ့အစည်းတတ်တတ်မရှိသေးဘူးလို့အမိမြေလုံခြုံရေးနဲ့အကြံဖတ်မှုတံပြန်ရေးဆိုင်ရာဒီသမ္မတဥပမာရဲ့အကြံပေးလီဆာမိုနီကိုကလည်းပြောဆိုခဲ့ပါတယ်ခင်ဗျာ
ရွှေပြောင်းချီချနေတဲ့သူ200လောက်ကလေထိုးထားတဲ့လေတွေနဲ့မြေပြင်လယ်ကိုဖျက်ချော်ဖို့ကြိုးပမ်းရင်းတည်ဆုံသွားတဲ့အကြောင်းကုလသမဂ္ဂကဒီကနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်။လင်းနစင်းပေါ်မှာလိုက်ပါလာသူလူ9ဦးတော့ကက်တင်နိုင်ငံပြည်အီတလီနိုင်ငံပိုင်းလမ်ပီတူဆာကျွန်းကိုရောက်လာကြပေမဲ့တတိယလေတစ်စင်းကတော့ပျောက်ဆုံးနေတယ်လို့လည်းကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယူနီစီယာရဲ့ပြောခွင့်ရအမျိုးသမီးကာလုတာဆမီကပြောပါတယ်။လေတွေဟာအီတလီနိုင်ငံကိုဦးတည်ပြီးစင်နီကပဲလစ်ဗျားနိုင်ငံကနေထွက်ခွာလာတာပါ။အာဖရိကကမ်းခြေကနေ65မိုင်လောက်အကွာမှာရှိတဲ့အီတလီနိုင်ငံကလမ်ပီတူဆာကျွန်းဟာဥရောပကိုသွားဖို့ကြိုးပမ်းကြတဲ့တရားမဝင်ရွှေ့ပြောင်းအခြေချနေထိုင်သူတွေအထူးကဥတီသွားလာတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။အလားတူရေချောင်းကြီးထွက်လာရင်ပြီးခဲ့တဲ့သတင်းပတ်တည်းမှာပဲရွှေ့ပြောင်းနေထိုင်သူ29ယောက်ဟာလည်းအေးလွန်ခဲ့တဲ့တန်းကြောင့်သေဆုံးခဲ့ကြတာပါ။ပြီးခဲ့တဲ့နှစ်အတွင်းမြေထဲပင်လယ်ကိုဖျက်ပြီးဥရောပတိုက်ကိုဝင်ရောက်လာသူပေါင်းဟာအသိန်း9000အထိရှိခဲ့ပြီးဒီထက်က4ပုံတစ်ပုံကတော့စီးရီးယားနိုင်ငံကထွက်ပြေးလာသူတွေဖြစ်ကြပြီးခီးစင်မှာသေဆုံးသူစုစုပေါင်းကတော့3000ကျော်အထိရှိခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုအရှေ့မြောက်ပိုင်းက Massachusetts ပြည်နယ်မှာပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းနှစ်မုန်တိုင်းကြီးနှစ်ခုကြုံခဲ့ရပြီးတဲ့နောက်အခုသတင်းပိုက်နှောင်းပိုင်းမှာလည်းနောက်ထပ်နှင်းကျမယ်ဆိုတဲ့မိုးလေဝသခန့်မှန်းချက်တွေရှိနေပါတယ်။ပြီးခဲ့တဲ့နှစ်မုန်တိုင်းဒဏ်ကနေပြီးတော့ပြန်လည်ပုံမှန်အခြေအနေတွေရောက်လာဖို့တာဝန်ရှိသူတွေကကြိုးပမ်းဆောင်ရနေတယ်လို့ပဲ။တနင်္လာနေ့တုန်းကတော့ဒီယထာသေယူပို့ဆောင်ရေးတွေကိုရပ်ဆိုင်းဖို့ဆုံးဖြတ်ခဲ့တဲ့အပေါ်မှာပြည်နယ်သေယူပို့ဆောင်ရေးအာဏာပိုင်အကြီးအကဲကနေပြီးတော့ဒီလက်ရှိနှစ်ကြာနေတဲ့ယထာလမ်းတွေနဲ့မုန်တိုင်းကြောက်မှာဆိုပြီးတော့ဖြည့်ရှင်းချက်ပေးပါရယ်။ဒေပုဆောင်ရင်အာနာဘိုင်းတွေဘက်ကဆောင်းချက်တွေဟာလက်ခံနိုင်စရာမရှိဘူးလို့ Massachusetts အုပ်ချုပ်ရေးမှူးဖြစ်တဲ့ Charlie Burger ပြောဆိုပြီးတဲ့နောက်အခုလိုမျိုးတုံ့ပြန်ပြောဆိုလာတာပါမုံတန်းကြောင့်မလို့အရေးပေါ်အခြေအနေကြီးညာခဲ့ရပြီးတော့ကယ်ဆယ်ရေးအတွက်ဒီချထားတဲ့ပြည်နယ်လုံခြုံရေးတပ်တွေကိုတော့အင်္ဂါနေ့တုန်းကပြန်ရုပ်ခဲ့ပါတယ်ကျန်တဲ့တပ်တွေကတော့နှင်းတွေဖယ်ရှားဖို့အတွက်စစ်ရဲနဲ့အားတွေအသုံးပြုနေတဲ့လုပ်ငန်းတွေမှာတုံးသွားမယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုပါတယ်ခင်ဗျာ
နော်အာဖရိကမှာအီဘိုလာရောဂါတိုက်ဖျက်ရေးအတွက်တာဝန်ပေးထားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုပြန်လည်ရုပ်သိမ်းပြီးအမေရိကန်စစ်တပ်ရဲ့ကြိုးပမ်းမှုတွေအောင်မြင်မှုရရှိတဲ့အကြောင်းသမ္မတဘရက်အိုဘားမာဒီကနေ့ကြေညာလိုက်မယ်လို့မျှော်လင့်ရပါတယ်။အီဘိုလာရောဂါပြန့်ပွားမှုတွေကိုနန်းနန်းနေနေထိချုပ်နိုင်ပြီလို့အာဏာပိုင်တွေယုံကြည်ထားတဲ့လိုင်ဘေးရီးယားနဲ့စင်နီဂေါနိုင်ငံတွေမှာလက်တလောတာဝန်ပေးထားတဲ့အမေရိကန်စစ်သည်1300တွေကအများစုကိုပြန်ခေါ်လိုက်မယ်လို့လည်းခန့်မှန်းနေတာကြားတာပါ။အေပရီလ30နောက်ပိုင်းကျရင်တော့လိုင်ဘေးရီးယားစစ်တပ်ဒေသရင်းကမိတ်ဖက်နိုင်ငံတွေအပြင်အမေရိကန်ရဲ့ဖက်တာဝန်ရှိသူတွေနဲ့အတူအီဘိုလာတိုက်ဖျက်ရေးဆက်လက်လုပ်ကိုင်ဖို့အမေရိကန်တပ်ဖွဲ့ဝင်100လောက်သာကျန်တော့မှာဖြစ်ပါတယ
်ဘိုးတပူးနဲ့ညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုသားညူဦးတို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA အမေရိကန်တန်ရဲ့အခုထုတ်လွှင့်ပေးနေတဲ့မြန်မာပိုင်းရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA မြန်မာပိုင်းရဲ့အင်တာနက်ဝက်ဘ်ဆိုက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင်အခုတော့ထိတ်တန့်ရောက်သတင်းဆောင်မတွေကိုတင်ပြပေးပါမယ်အခုအရင်ဆုံးတော့ဒီကနေ့ရန်ကုန်လွှတ်တော်မှာကျင်းပနေတဲ့လေးဝင်ဆိုင်ဆွေးနွေးပွဲအကြောင်းအရင်ဆုံးပြောပြပေးမှာပါအမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်ရေးဒီကနေ့ရန်ကုန်လွှတ်တော်မှာကျင်းပနေတဲ့လေးဝင်ဆိုင်တွေ့ဆုံဆွေးနွေးပွဲမှာကျောင်းသားတွေတောင်းဆိုတဲ့အချက်တွေကိုအစိုးရနဲ့လွှတ်တော်ဘက်ကလိုက်ရောသဘောတူလိုက်ပြီးဖြစ်ပါတယ်ရန်ကုန်တိုင်းဒေသကြီးလွှတ်တော်အစအဦးထဲမှာအစိုးရလွှတ်တော် NNER ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကကိုယ်စားလှယ်တွေနဲ့ကျောင်းသားကိုယ်စားလှယ်တွေရဲ့ဆွေးနွေးပွဲကဆက်လက်ကျင်းပနေဆဲဖြစ်ပါတယ်ဆွေးနွေးပွဲနောက်ဆုံးအချိန်တွေကိုသိနိုင်မှုအတွက်လွှတ်တော်မှာကိုယ်တိုင်တွားရောက်ပြီးတော့သတင်းယူနေတဲ့ကိုစီသူကိုမေးကြည့်တဲ့အခါမှာတော့သူကဆွေးနွေးပွဲရဲ့ရလဒ်အဖြေတွေကိုအခုလိုစပြောပြပါတယ
်ဟုတ်ကဲ့ခင်ဗျာဒီနေ့ရန်ကုန်လွှတ်တော်မှာဆွေးနွေးတဲ့ဆွေးနွေးပွဲကကျောင်းသားတွေဘက်ကတောင်းဆိုတဲ့အချက်ဆက်တစ်ချက်လုံးကိုသဘောတူတဲ့ဆိုတဲ့အနေအထားမှာရှိပါတယ်ဗျာသူတို့ဒီအဆက်တစ်ချက်ထဲမှာပါတဲ့အတုံးတုံးတချို့ကိုပြန်ပြီးတော့ဒီအဖွဲ့တွေဖွဲ့ပြီးတော့အတုံးတုံးတချို့ပြန်ပြီးတော့ဆွေးနွေးတာကလွဲရင်ဆက်တစ်ချက်လုံးကိုတော့သဘောတူရဲဆိုတဲ့အဆင့်ကိုတော့ရောက်သွားပါပြီခင်ဗ
ျဟုတ်ကဲ့ပါချင်းအဲ့ဒီဒီသဘောတူလိုက်တဲ့ဆက်တစ်ချက်ကိုဘောနော်ဘလို့ဆက်ပြီးတော့အကောင့်ထဲပေါ်ဖို့အစီအစဉ်ရှိတယ်လို့သိထားပါလဲရှင
်အခုလောလောဆယ်ကျွန်တော်တို့သိထားသလောက်ကတော့ဒီထဲမှာပါတဲ့ဒီဆွေးနွေးပွဲထဲမှာပါတဲ့လူတွေကကော်မတီတွေဖွဲ့မယ်နောက်ရက်ဒီမှာသူတို့တက်ဆိုင်ရာကော်မတီတွေဖွဲ့ပြီးတော့တက်ဆိုင်ရာအချက်အလိုက်လွတ်တော်နဲ့ဆိုင်ဆိုလွတ်တော်နဲ့အစိုးရနဲ့ဆိုင်ဆိုအစိုးရနဲ့အနန္ဒီယာနဲ့ပတ်သက်တယ်ဆိုအနန္ဒီယာနဲ့သူတို့ဒီကော်မတီတွေအသီးသီးဖွဲ့ပြီးတော့နောက်ရက်ဒီမှာဆက်ပြီးတော့ဆွေးနွေးသွားမယ်လို့ကျွန်တော်တို့နောက်ဆုံးအချိန်လေးရသိထားပါတယ်ဗျာ
ဟုတ်ကဲ့ဒ
ီဆွေးနွေးတာတွေကလည်းအသေးစိတ်အချက်လက်တွေပါမယ်နောက်ပြီးတော့ဒီအတုံးနှုံးနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေဖြစ်ပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့အခုလက်ရှိဆွေးနွေးပွဲရဲ့နောက်ဆုံးအချိန်လေးကရောဘယ်လိုများရှိပါလဲရှင်ဘာအစီအစဉ်တွေဆက်ပြီးတော့မှလုပ်ဖို့ရှိပါလဲဟုတ်
ဟုတ်ကဲ့အခုလက်ရှိတော့သူတို့အထဲမှာဆက်ပြီးတော့အချုပ်ချက်လက်တွေကိုဆွေးနွေးနေရလို့ကျွန်တော်တို့သိထားပါရဗျ။ခဏနေကြရင်တော့ကျွန်တော်အခု not a nine word and I learned it at Kajan or Drua, Tema Drena, Shinobu, the Kulobido, the search soon we get it to the town in it. The Chadru, the Drena, the Pirua, the Drena Shinobu, Lobido, keeping it to your Hawa.
Okay, a good delay was I soon knew where one, no, Betting Logan is Sabidoma, delay wins I'm on, no, delay Bagani, but do it out, do ya Baleko see to her.
Okay, the new look at Levons and see we go general Manas and I love the young one dying, did I need the Doma Lobaria. Soya Baga, Damayo, Vitana, Wendi, Ulaton, Tade, now Jamari Baga, Jama goes Lady Lara, and then Ia goes Lady Tade. Your Ludo, you look on the Nuda Ludo, which we say look like the Ludo, goes Lady Pawaria. The Fuego, through Kanau the Wodu at Dime, goes Lady Fuego, Yang Masezi, W.O., the Morida.
ဟုတ်ကဒေါက်တာအောင်ထွန်းသက်ပါတယ်နောက်တယောက်ကဒေါက်တာကျော်သူဆိုတာပါပါခင်ဗျဟုတ်ကဲ့ကိုစီသူရေပထမဒီလေးပွင့်ဆိုင်ကဒီရန်ကုန်စည်ရတုခမ်းမှာလုတ်တယ်ဒုတိယကနေပြီးတော့မှာလုတ်တယ်ပေါ့နော်နေပြီးတော့မှာနည်းနည်းဒီအခက်ခဲလေးရှိလို့သူတို့ရက်စရိတ်ဆိုင်လိုက်ရတာရှိတော့အခုဒီတတိယအကြိမ်မြောက်ရန်ကုန်လွှတ်တော်မှာဆွေးနွေးပွဲလုတ်တော့ဒီဆွေးနွေးပွဲရောနော်ကိုစီသူတို့အခုဒီမီ
ရင်ပို့ပြီးတော့ပြည့်ပြည့်တယ်ချောမောတယ်လို့ပြောလို့ရပါတယ်ခင်ဗျာအဘာဖြစ်လို့လဲဆိုတော့ဒီဆွေးနွေးပွဲဒီနေ့ဆွေးနွေးပွဲစတဲ့အချိန်မှာပဲအစိုးရဘက်ကတက်လာတယ်တမန်ရုံးဝန်ကြီးလာထောင်ဟောဝန်ကြီးလာထောင်ကသူကဒီစီဒီဆွေးနွေးပွဲမှာတမန်ရဘက်ကတောင်းဆိုရတဲ့ချက်ကိုအစိုးရဘက်ကလွှတ်တော်ဘက်ကတက်နိုင်တမျှလက်ရောဖို့အတွက်သူတို့ပြင်ဆင်လာပါတယ်လို့ဒီဆွေးနွေးပွဲစစချင်းမှာပဲစပြောပါတယ်ပြီးတော့ဒီတောင်းသားတွေဘက်ကလည်းသူတို့လိုချင်တာတွေကိုတောင်းသားတွေဘက်ကလည်းတော်တော်နဲ့အစိုးရဘက်ကအချို့ချက်လက်တွေကိုအားလုံးကိုနှိမ့်နှမ်းလို့သဘောတူပြီးသွားရင်လည်းတောင်းသားတွေရဲ့တပိတ်ကိုရက်နာပေးဖို့အစိုးရဘက်ကတောင်းဆိုပါတယ်ဆိုပြီးတော့ဒီအဖွဲ့မှာကလေးကသူကစပြောပါတယ်ပြီးတော့ကျန်တာတွေလည်းဆွေးနွေးတာအချက်လက်တွေကိုခက်မြန်မြန်ပဲသူတို့ဖြည်းဖြည်းချင်းဟိုခက်မြန်မြန်ပဲသဘောတူသွားရဲဆိုတော့ဖြစ်နေမျိုးရှိပါတယ်ဗျာဆိုတော့ဒီနောက်ဆုံးဆွေးနွေးပွဲကအခြားရှိရဆွေးနွေးပွဲနှစ်ကြိမ်ထက်စာရင်တော့အများကြီးပြည့်ပြည့်ချောမောတယ်လို့ပြောလို့ရပါတယ်ဗျာ
ဟုတ်ကဲ့ကိုစစ်သူအခုဒီပေမားပေါ့နော်ဒီတပိတ်စစ်ကြောင်းနေသွားနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဘာသဘောတူညီချက်ရတယ်လို့သိထားပါလဲရှင
်ဟုတ်ကဲ့ဒီကနဦးမှာတော့သူတို့ကတပိတ်စစ်ကြောင်းနေရတော့ဆွေးနွေးတဲ့အချိန်မှာရှိနေအောင်မယ်ဆိုတာမျိုးပြောပါတယ်ဒါပေမဲ့ဆိုရဘက်ကတောင်းဆိုတာကတော့ဒီဆက်တစ်ချက်ကသဘောတူခဲ့မယ်ဆိုရင်တပိတ်စစ်ကြောင်းနေကိုကျန်းမာပေးဖို့တောင်းဆိုထားပါတယ်ဆိုတော့သူတို့လောလောဆယ်တော့ဘယ်လိုဆုံးဖြတ်တယ်ဆိုတာကိုကျွန်တော်တို့ကတရင်းလာရှင်းလင်းပွဲမှာပဲသိကြရမှာမလို့လောလောဆယ်ခုနေထားထိတော့တိကျကြမတိရသေးပါဘူးခင်ဗျာတပိတ်တွေရက်မယ်မရဘူးဆိုတာကိုခုထိတော့တိကျကြမတိရသေးပါဘူးဗျာ
ဟုတ်ကဲ့ပါကိုစီသူကျေးဇူးများကြီးတင်ပါတယ်ရှင်ဟုတ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကတော့ဒီကိုရိုင်းသွားရောက်ပြီးသတင်းယူနေတဲ့ VOA မြန်မာပိုင်းသတင်းတော်ကိုစီသူကိုဆက်သွယ်မေးမြန်းခဲ့တာပါအခုလိုမျိုးလေးဝင်ဆိုင်တွေ့ဆုံဆွေးနွေးနေတဲ့ကာလမှာပဲအမျိုးသားပညာရေးဥပဒေကိုဆန့်ကျင်ကန့်ကွက်တဲ့တပိတ်စစ်ကြောင်းတွေကလည်းဆက်ပြီးချီတက်နေပါတယ်ဒဝဲနဲ့မွန်ကျောင်းသားတွေဦးဆောင်တဲ့တပိတ်စစ်ကြောင်းကိုမွန်ပြည်နယ်တထုံမြို့ရဲ့အလွန်နောင်ဘိုးရွာမှာပြည်နယ်အစိုးရရဲ့အမိန့်နဲ့ဆိုပြီးတားဆီးမှုတွေရှိနေပါတယ်ပြမတပိတ်စစ်ကြောင်းကတော့ကျောင်းသားတွေတောင်းဆိုချက်17ချက်ကိုရပြီးဆိုရင်တော့မှတိကျခိုင်မာတဲ့အာမခံချက်တွေမရမချင်းကျောင်းသားတွေအနေနဲ့ဆက်လက်တောင်းဆိုသွားကြမှာဖြစ်တယ်လို့တပိတ်မောက်ចောင်းသားတွေကပြောပါတယ်အပြည့်အစုံမအေးမှာပြောပြပေးပါရှင
်အမျိုးသားပညာရေးဥပဒေကိုဆက်ကျင်ကန့်ကွက်နေတဲ့ចောင်းသားတပိတ်စစ်ចောင်းတွေတဲကဘဂတများဦးဆောင်တဲ့ပင်မတပိတ်စစ်ចောင်းကတော့ရွှေတောင်မြို့ကိုရောက်ရှိနေတယ်လို့တကတနဲ့မြေလက်ចောင်းသားတွေဦးဆောင်တဲ့ចောင်းသားတပိတ်စစ်ចောင်းကတော့ပြည်မြို့ကိုရောက်ရှိနေပါတယ်တနင်္သာရီဒဝယ်နဲ့မွန်ចောင်းသားတွေဦးဆောင်တဲ့စစ်ចောင်းကတော့တထုံမြို့အလွန်နောင်ဘိုးရွာနီးမှာပိတ်ဆို့တားဆီးခံနေရကြောင်းဒဝယ်တပိတ်ခေါင်းဆောင်တို့ကပြောပြပါတယ်
ဟုတ်ကဲ့မကျွန်တော်တို့ကိုနောက်ဘဝမှာရဲနောက်ပြီးတော့ဟိုဟာစစ်တပ်လည်းနည်းနည်းဟိုဟာစစ်သားတူလေးရောက်မြင်ရမှာရဲရဲနောက်ပြီးတော့ဟိုဟာကျွန်တော်တို့ကတော့စွမ်းရှီလို့ထင်တယ်မအယောက်90လောက်ရှိတယ်မစွမ်းရှီအယောက်ဝန်းနဲ့မအဲ့မှာကျွန်တော်တို့ကိုပထုံမြို့ကဟိုဒီလူတူတဲ့ဟိုဟာနောက်ဘဝကဒီလူတူကကျွန်တော်တို့ကိုအဲ့ဒီမှာဖြည့်ရှင်းပေးတယ်မပါအဲ့တော့သူတို့ဟိုဟာမော်ဒယ်ဆိုရတော့သူတို့တာလိုက်တယ်လို့ပြောရမှာ
ပြည်မြို့ကနေရွှေတောင်မြို့ကိုရောက်ရှိလာတဲ့ចောင်းသားတပိတ်စစ်ចောင်းကတော့အတားအဆီးတွေမကြုံရပေမဲ့ရွှေတောင်မြို့ကိုရောက်ရှိချိန်မှာအခြေခံပညာကျောင်းသားတွေကိုကျောင်းလွတ်ချိန်ကျောင်းမလွတ်ပဲပိတ်လောင်ထားတာကိုကြုံခဲ့ရတယ်ဆိုပြီးပင်မတပိတ်ခေါင်းဆောင်တူဦးဖြစ်တဲ့ကိုတီယာဝင်းတင်ကဆိုပါတယ
်ဒီကျွန်တော်တို့ရွှေတောင်မြို့ကိုရောက်တဲ့အချိန်မှာအခြေခံပညာကျောင်းရှိပေါ့နော်အခြေခံပညာကျောင်းရှိမှာတော့ဆရာမတွေကကျောင်းသားတွေကိုကျောင်းဆင်းချိန်အထိကိုမလွတ်ပေးဘူးမလွတ်ပေးရတဲ့အခန်းတကားတွေတိတ်ထားရတယ်မှန်ပြင်းတွေပါပိတ်ထားရပေါ့နော်အဲ့ဒါကိုဆရာကတော့ သိတော့သိမကောင်းပါဘူး။တောင်းပန်ပြီးတော့သူတို့တော့ပြောခဲ့ပါလဲဆရာဆရာမတွေကနော်ဒီဆောင်သားတွေလွတ်ပေးပါပြီးတော့စကားအလုံးပိတ်ထားတော့ကလေးအနေနဲ့ဟိုအသက်ရှင်ဆက်မအောင်မှကျွန်တော်ဆိုရင်လည်းမှန်နေအလုံးဖြစ်နေတော့
ရန်ကုန်မြို့မှာလုပ်တဲ့လေးပွင့်ဆိုင်ဆွေးနွေးပွဲလုပ်နေချိန်မှာအချက်ဆက်တစ်ချက်ကိုမူအားဖြင့်သဘောတူညီမှုရသွားပြီလို့ဆိုပေမဲ့တိကျခိုင်မာတဲ့အာမခံချက်တွေမရသေးပဲတပိတ်တွေရက်ဖို့မလွယ်သေးကြောင်းမန္တလေးကနေကြောက်စဲမြင်းညံတောင်သား6ရေနံကြောင်းမကွေးပြည်ရွှေတောင်ကိုခြိတက်လာနေတဲ့ပင်မတပိတ်စစ်ကြောင်းကတပိတ်ကောင်းဆောင်တူဦးဖြစ်တဲ့ကိုတီဟဝင်းတင်ကဆိုပါတယ
်ဆက်တစ်ချက်လုံးရပြီဆိုရင်တော့မှအခုကျွန်တော်တို့လိုချင်တာကတော့အဓိကအပြင်ပတ်စံနဲ့ကြောတာမဟုတ်ပဲနဲ့ဒီကခိုင်မာရဲ့အာမခံချက်တစ်ခုကျွန်တော်တို့ရရမယ်ပြီးတော့ရှင်နောက်တစ်ချက်ကကျွန်တော်အဲ့ဆက်တစ်ချက်ကိုသူတို့အနေနဲ့ဒီတိုင်းတာအတွင်းဒီကာလအတွင်းမှာအကောင့်တွေပေါ်ပြီးမယ်ဆိုရင်အာမခံချက်တစ်ခုတစ်ခုကျွန်တော်တို့ပေးရမယ်အချိန်တိုင်းတာတစ်ခုပေါ့နော်ဒီမချက်ကိုရမှာလားကျွန်တော်တို့ကရက်ဖို့ဖြစ်နိုင်မှာကြာမဟုတ်လို့ရှင်အထူးရပေးခဲ့တဲ့ကပိတွေများပြီးတော့တစ်ခါခါကျရင်လှုပ်ပြီးတာဘာမှမရှိတော့ကျွန်တော်တို့မြင်နေရလို့ကြာအဓိကတော့ကျွန်တော်တို့တောင်းဆိုတဲ့ဆက်တစ်ချက်ကိုဒီရုပ်ဆောင်မာဒါလော်ရဲ့အဓိကထည့်ပြီးဖို့အတွက်ကျွန်တော်တို့ကတောင်းဆိုထားတယ်ကဘာဖြစ်လို့လဲဆိုတော့တချို့ကိစ္စတွေကမာဒါလော်ရဲ့မှာပါတာတော့မှကျွန်တော်တို့ပြည်သူတွေနဲ့အမှားခံချက်မရှိရဘူးအများကြီးပဲလေဥပမာဟိုကျွန်တော်တို့လွတ်လပ်စွာစီတန်းလှည့်လည်ခွင့်တို့လွတ်လပ်စွာဟောပြောခွင့်တို့ဆိုတဲ့ဥစ္စာကိုကျွန်တော်တို့ကိုပြန်ပြီးတော့ချုပ်ထားတာကဘိုင်တော့နဲ့ပြန်ထည့်တယ်ဘိုင်တော့မှာပုံမှန်ဆက်ရှိပုံမှန်ဆက်ကူဆိုတဲ့ဥစ္စာနဲ့ချုပ်တယ်အဲ့တော့ကျွန်တော်တို့အနေနဲ့ဟိုမာဒါလော်မှာမှမတည်တာတော့ပိုင်းတော့လဲဆိုရင်တော့ကျွန်တော်တို့အနေနဲ့လက်ခံဖို့တော့နည်းနည်းတော့ခက်ခဲတ
ယ်ဗျ။ ARV တပိတ်စစ်ကြောင်းကတော့ဆွေးနွေးပွဲအလားအလာတွေကိုကြည့်ပြီးကျောင်းသားတွေနှိမ့်နိုင်တိုင်ပင်မှုတွေဆက်လုပ်သွားဖို့ရှိရလို့ဆိုပါတယ်။အမျိုးသားပညာရေးဥပဒေကိုစက်ကျင်ကက်ွက်တဲ့အနေနဲ့တနင်္သာရီတိုင်းမွန်ပြည်နယ်၊ကချင်ပြည်နယ် ARV တိုင်းမန္တလေးတိုင်းရန်ကုန်တိုင်းရခိုင်ပြည်နယ်တွေမှာကျောင်းသားတွေကမြို့ရင်းဆန္ဒပြပွဲတွေနဲ့တပိတ်မောက်ချီတက်ပွဲတွေကိုဆက်လက်လှုပ်ဆောင်နေပါတယ်ရှင်
။မရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီကိုကန့်ဘက်ကတိုက်ပွဲတွေရဲ့အခြေအနေပြောပြပေးပါမယ်။တရုတ်မြန်မာနယ်စပ်အနီးကိုကန့်ဒေသတဝိုက်မှာဖြစ်နေတဲ့တိုက်ပွဲတွေဟာနယ်စပ်လုံခြုံရေးနဲ့တည်ငြိမ်ရေးကိုထိခိုက်စေပြီးတော့ငြိမ်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးအဖြေရှာဖို့တရုတ်အစိုးရကဖေဖော်ဝါရီလ10ရက်နေ့ကတိုက်တွန်းလိုက်ပါတယ်။မြန်မာစစ်တပ်အနေနဲ့ငြိမ်းချမ်းရေးကိုမလိုချင်သရွေ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဖိအားပေးတိုက်ခိုက်နေမှာဖြစ်တယ်လို့လည်းတရုတ်မြန်မာဆက်ဆံရေးလေ့လာနေသူဒေါက်တာလှကျော်စောကဝေဖန်ပြောဆိုလိုက်ပါတယ်။အပြည့်အစုံကိုတော့မတ်ရင်ချင်းနိုင်ငံကတင်ပြထားပါတယ်ရှင်။
အင်္ဂါနေ့ကပုံမှန်ပြုလုပ်တဲ့တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲမှာကိုကန့်ဒေတာတိုက်ပွဲကြောင့်တရုတ်နိုင်ငံဘက်ထွက်ပြေးလာတဲ့ဒုက္ခသည်တွေရှိနေပြီးအခြေအနေတွေကိုစိုးရိမ်မကင်းဖြစ်နေတယ်လို့ပြောခွင့်ရအမျိုးသမီးဟွာချွန်ရင်းကမက်ဒရင်းဘာသာစကားနဲ့ပြောသွားပါတယ
်။据了解呢从昨天到今天有部分的缅甸
农村人讲မနေ့ရောဒီကနေ့မှာပါမြန်မာနယ်စပ်မှာနေထိုင်သူချို့တရုတ်နိုင်ငံထဲကိုထွက်ပြေးလာကြပြီးသူတို့ကိုတရုတ်အစိုးရကစောက်ရှောက်ထားတဲ့အကြောင်းပြောသွားတာပါ။ဒါ့အပြင်အခြေအနေတွေကိုတရုတ်အစိုးရကအနီးကပ်စောင့်ကြည့်နေပြီးတရုတ်မြန်မာနယ်စပ်ငြိမ်းချမ်းရေးလုံခြုံရေးနဲ့တည်ငြိမ်ရေးအတွက်အားလုံးပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းသွားပါတယ
်။ "我们希望缅北的有关方面
မြန်မာနိုင်ငံမြောက်ပိုင်းမှာရှိတဲ့အဖွဲ့အစည်းအားလုံးသူတို့ရဲ့မတူညီတဲ့အမြင်တွေကိုညှိနှိုင်းအပြေရှာရေးငြိမ်းချမ်းရေးဆွေးနွေးပွဲတွေဆက်လုပ်သွားဖို့နောက်ပြီးနယ်စပ်တည်ငြိမ်ရေးကိုပြတ်ပြားစေတဲ့အထူးသဖြင့်တရုတ်ပိုင်နယ်မြေဘက်မှာလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်စေတဲ့နယ်စပ်ပဋိပက္ခတိုက်ပွဲတွေကိုတားဆီးနိုင်မယ်လို့တရုတ်အစိုးရကမျှော်လင့်ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးဟွာချွန်ရင်းကပြောသွားတာပါတရုတ်အနေနဲ့မြန်မာဘက်အချက်မှာရင်းနှီးမြှုပ်နှံမှုအများအပြားလောက်ကင်ထားတာပါအထူးသဖြင့်မြန်မာပြည်မြောက်ပိုင်းနယ်စပ်ကိုဖျက်ပြီးဆောက်လုပ်ထားတဲ့ရေနံစိမ်းပိုက်လိုင်းနဲ့ရေအားလျှက်စစ်တအားပေးစက်ရုံတွေရှိနေတာပါ။ဒါအပြင်နှစ်နိုင်ငံနယ်စပ်ပဋိပက္ခတွေကြောင့်21ရာစုပိုးလန်းမှကြီးဖောက်လုပ်မဲ့စီမံကိန်းကိုထိခိုက်မဲ့အရေးတရုတ်ကစိုးရိမ်နေတယ်လို့တရုတ်နိုင်ငံအခြေစိုက်တရုတ်မြန်မာဆက်ဆံရေးလေလာနေသူဒေါက်တာလှကျော်စောကပြောပါရယ်။ကိုကန့်ဒေတာကလက်ရှိတိုက်ပွဲတွေကြောင့်တရုတ်ဘက်ကထွက်ပြေးလာတဲ့ဒုက္ခသည်တွေအပေါ်တရုတ်အစိုးရရဲ့သဘောထားနဲ့ပတ်သက်လို့လည်းသူကအခုလိုပြောပါတယ်
။2009ခုနှစ်ကအဲကိုကန့်ကိစ္စဖြစ်တော့လေကိုကန့်နေနဲ့ညီညာရေးရယူထားပေမဲ့နေချားဆောင်တက်မလုပ်တဲ့အခါကျတော့ဝင်တိုက်ပစ်တဲ့အခါကျတော့အဲကာလကဝင်လာတဲ့တပ်မဆုံးတုံးကတော်တော်ရက်ဆက်တယ်။အဲ့တော့ကိုကန့်နေကတော်တော်ကိုကြောက်တာ။သူကပစ္စည်းတွေလည်းယူလူတွေလည်းဒုက္ခပေးပါပေးဆိုတော့လူတွေကအခုတိုက်ပွဲဖြစ်တယ်ဆိုကြတယ်အဲကိုကန့်ကတဘုံကြီးကိုတုတ်ပြီးတဲ့ဝင်ပြေးလာတာဖြစ်တယ်။အဲ့ဒါကြောင့်မလို့တရုတ်ကတော့ဒီတခါတော့ဘလို့မှမတတ်နိုင်လို့လက်ခံလိုက်ရတာ။ KIA တုန်းကအစောပိုင်းကဆိုသူတို့လက်မခံဘူး။သူတို့အဲ့ဒီဘက်ကကချင်တရုတ်ပြည်ကကချင်လူမျိုးတွေကအတင်းတောင်းဆိုတာမှလက်ခံတာဖြစ်တယ်
။ ကိုကန်းကသူတို့ပြောတာကတော့သူတို့လိုက်ပြီးတော့တိုက်တဲ့အတွက်ကိုနေမီကိုအိမ်ကိုကိုပြန်နေဆိုတဲ့အပိုင်းမှာဒီသူတို့ရှိတဲ့နေရာတွေကိုမြန်မာစစ်တပ်ကလာပြီးတော့လိုက်ပြီးတော့ချိန်မုံနေဆိုတဲ့အဲ့လိုပြန်ပြောထားလည်းရှိတယ်မြန်မာစစ်တပ်ကလည်းကိုကန်းကသူတို့ရဲ့အဓိကစခန်းတချို့လိုက်ပြီးတော့တိုက်တယ်ဆိုတော့ပြောနေတဲ့အပေါ်မှာဘလို့သုံးသပ်လဲရှင
်ဒီကိစ္စတွေကအခြေခံအစိုးရကိုယ်တိုင်ကအဲ့လိုရုပ်ရုပ်ရုပ်ရုပ်ဖြစ်စီကျင်းနေတာဒီចောင်းသားတွေကိစ္စဖြစ်နေကမှာလူတွေကိုအာယုံလွှဲခြင်းအာယုံလွှဲခြင်းတော့သူတို့ရဲ့တောက်ဆောက်လောက်ဟာကြီးတရုတ်နဲ့တိုက်ပေးလိုက်ကလားနဲ့တိုက်ပေးလိုက်မွတ်စလင်တွေနဲ့တိုက်ပေးလိုက်သူတို့အဲ့လိုပဲရှောက်လုပ်နေတာဖြစ်တာအဲ့တော့အခုဟာလေတကယ်တော့ကိုကန်းကပထမအဦးဦးဆုံးကျမတို့ပါတီကခွဲထွက်ပြီးသူတို့နဲ့ညီညာရေးယူခဲ့တဲ့အတက်ကိုခင်ညောကဖူးဖူးကိုပုတ်ထားတာဖြစ်တယ်အဲ့ဒီတက်ကူတောင်မှဒီလောက်သူတို့နဲ့အဆင်ပြေတဲ့တက်ကူတောင်မှအဲ့သူကနေကြားဆောင်တက်မလုပ်ဘူးနဲ့အဲ့ဒီအချင်းချင်းညာသူတို့ပြိပခါတွေကရှိတာပေါ့ဗျာစီးပွားရေးသမားတွေဆိုတော့ပြိပခါတွေကိုအခြေခံပြီးတော့အချင်းချင်းတိုက်ခိုင်းလိုက်ပြီးတော့သူတို့ကတက်ကဗမာတက်ကဝင်ပြီးတော့ဝင်တဲ့အခါမှာတော်တော်ရက်စက်တယ်နော်ခင်ဗျားတို့မသိကြဘူးကိုကတနေလုံးကိုရှိသမျှဟာကိုတောင်မှဘယ်သူရှိရပဲဖြစ်အဲ့တော့ကိုကမှစီးပွားရေးတွေပါတယ်လေတရုတ်ပြည်ကသွားလုံနေလူတွေလည်းရှိတယ်လေအဲ့ဒီဟာတွေပါတယ်အကုန်သိမ့်ပြစ်တာသိမ့်ပြစ်ပြီးတော့မှအဲ့ဒီဟာတွေအကုန်ဖယ်သွားပြီးတော့မှသူတို့ရောင်းစားပြစ်ပါပြစ်အဲ့ဒါတွေလုတ်ပြစ်တာကိုကတစ်ခုလုံးကလေအတော်ကိုစင်းရဲမွဲတိကျသွားတာအဲ့တော့အဲ့ဒီမှာဖုန်ချဆင်းလို့နဲ့ပါသွားတဲ့အုတ်လိုက်ကြီးရှိတယ်ကိုကပစ်သားတွေအဲ့ဒီဟာတွေကသူတို့နေသူတို့ပြန်လို့ခြင်းလို့သူတို့ကသူတို့ပြန်ဝင်ကြတာပဲဝင်ကြရင်းနဲ့ဒီကိစ္စတွေပြန်ပေါ်လာတာပေါ့ဗျာအဲ့တော့ဒီဗမာစစ်တပ်ကဗမာပြည်မှာငင်းကြင်းရေးမလို့ခြင်းသူအဲ့လိုပြဿနာတွေကပေါ်နေမှာပဲ
အင်္ဂါနေ့မနေ့ပိုင်းကလည်းလောက်ကင်ဒေတာမြောက်ဖက်နေရာနှစ်ခုမှာဥပုံကြားရှင်ဥဆောင်နဲ့မြန်မာနိုင်ငံတိုင်းရင်းသားများဒီမိုကရေစီမဟာမိတ်တပ်ပေါင်းစု MNDAA တပ်ဖွဲ့တွေနဲ့မြန်မာအစိုးရတပ်တွေကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပါတယ်။မြန်မာစစ်တပ်ကဝေဟင်ကနေပစ်တဲ့စစ်ရဟတ်ယာဉ်တွေအပြင်တိုက်လေယာဉ်နဲ့တိုက်ခိုက်တဲ့အထိတိုက်ပွဲပြင်းထန်ခဲ့ပါပါ။ဒီတိုက်ပွဲတွေကြောင့်ဒေသခံတွေဟာဘေးလွတ်ရာတရုတ်နိုင်ငံဘက်ကိုထွက်ပြေးခိုလုံနေတာတွေဆက်ပြီးရှိနေဆဲဖြစ်တယ်လို့လောက်ကင်မြို့ကန်တအုပ်က VOE ကိုပြောပါတယ်ရှင်။
မယင်ချင်းတိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOE ရဲ့ဗုဒ္ဓဖူးနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကတော့ဒီလောက်ပါပဲနောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်မှာတော့မြန်မာမီဒီယာမြင်ကွင်းဦးကျော်စန်သားရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူထိတ်တဲရောက်သတင်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကတလှည့်ကြေညာပေးပါမယ်ရှင်
ယူကရိန်းနိုင်ငံမှာပြည်ခဲ့တဲ့ဧပြီလကစလို့လူပေါင်း9,300ကျော်သေဆုံးခဲ့တဲ့ပရိပကတ်နဲ့ပတ်သက်လို့ယူကရိန်း၊ရုရှား၊ဂျာမနီနဲ့ပြည်သူနိုင်ငံကခေါင်းဆောင်တွေဆွေးနွေးဖို့ရှိနေချိန်မှာပဲတပ်ပွဲတွေဒီကနေ့ထိလည်းဆက်ဖြစ်နေပါဗျ။ယူကရိန်းနိုင်ငံအရှေ့ပိုင်းကခေါက်ထွက်ရေးတပ်ုံတွေထိန်းချုပ်ထားရဒေါနက်စ်မြို့ကဘတ်စကာဂိတ်တခုမှာလက်နက်ကြီးထိမှန်ခဲ့တဲ့အတွက်လူ2ယောက်ထက်မနည်းသေဆုံးတဲ့အကြောင်းတပ်ုံတွေနဲ့အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းကတာဝန်ရှိသူတွေကပြောပါဗျ။ဒါပေမဲ့မြို့နီးမှာတပ်ုံတွေရဲ့တက်ခတ်မှုကြောင့်စစ်သား19ယောက်ထက်မနည်းသေဆုံးပြီး58ယောက်ထဏ်ရာရတယ်လို့လည်းယူကရိန်းစစ်တပ်ကပြောပါဗျ။ယမန်နိုင်ငံမှာလုံခြုံရေးအခြေအနေတွေဆိုးဝါးလာနေတာကြောင့်အမေရိကန်နဲ့ဗြိတိန်နိုင်ငံကယမန်နိုင်ငံတွင်းကတန်ရုံးလုပ်ငန်းတွေကိုယာယီရပ်ဆိုင်းလိုက်ပါတယ်။ယမန်နိုင်ငံဆန္ဒမျိုးတော်မှာရှိတဲ့တန်ရုံးဝန်ထမ်းတွေကိုပြန်ရုပ်သိမ်းထားတယ်လို့လည်းအမေရိကန်နိုင်ငံယာယီဝန်ကြီးဌာနကအင်ကာနေနှောင်းပိုင်းမှာကြေညာခဲ့တယ်လို့ဗြိတိန်ကလည်းသူတို့တန်ရုံးဝန်ထမ်းတွေယမန်ကနေရုပ်သိမ်းထားတဲ့အကြောင်းကြေညာခဲ့တာပါ။ပြင်သစ်ကလည်းမနေ့ကမှတန်ရုံးပိတ်မယ်လို့ပြောဆိုထားပါတယ်။အစိုးရနိုင်ငံမှာဓမြောင်တလက်ဓမတလက်အစ္စလာမ်စစ်သွေးကြော IS အဖွဲ့နဲ့ဆက်နွယ်တဲ့အိမ်တွင်းပြစ်အလံတစ်ခုနဲ့အတူလူနည်းကိုဖမ်းဆီးလိုက်ပြီးတဲ့နောက်အကြမ်းဖက်တက်ကက်ခံရလူဆယ်ဆယ်အချင်းတွေကိုဟန်တားနိုင်ခဲ့တဲ့အကြောင်းအစိုးရအာဏာပိုင်တွေကပြောပါတယ်။စီးရီးယားနိုင်ငံကိုတက်ကက်ရေးသမားတွေဆီလုခဲ့တဲ့အစ္စလာမ်အဖွဲ့တစ်ခုအကြမ်းဖက်အဖွဲ့စီဖြစ်တက်မှတ်လိုက်ပြီးခေါင်းဆောင်ဖြစ်သူကိုလည်းထောင်ဒဏ်ပြစ်ပေးလိုက်တဲ့အကြောင်းဘယ်ဂျီယန်တရားရုံးကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကလေးကရုံးတင်စစ်ဆေးနေတဲ့ Sharia for Belgium အဖွဲ့ရဲ့ခေါင်းဆောင် Fort Bergerson ကိုအထွတ်မြတ်တရားရုံးကထောင်ဒဏ်ဆက်နေတဲ့စီရင်ချက်ချမှတ်ခဲ့တာပါ။
တရင်ချင်းချုပ်ကိုကိုအောင်လင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင်ကျမကစုမောမှာညောင်ည9နိုင်ကြရင်တခါထပ်ပြီးတော့ထုတ်လင်းပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်အခုထုတ်လင်းပေးခဲ့တဲ့အစီအစဉ်ပြီးပြီးချင်း VOA ရဲ့နေ့စဉ် TV သတင်းလွှာအစီအစဉ်ကို Asia Sub 7ကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ရှင်
This program has come to you from the Voice of America, Washington.